ပြင်သစ်နိုင်ငံတောင်ပိုင်းနီးစ်မြို့မှာကြာသပတေးနေ့ညပိုင်းကျင်းပတဲ့ပြင်သစ်အမျိုးသားနေ့ဘတ်စတီးဒေးအထိမ်းမှအားလည်းရဲ့မီရှူမီပန်ပြစ်ပေါက်ပွဲကိုကြည့်ရှုနေတဲ့လူအုပ်ကြီးအတွင်းကိုအရှိန်မြင့်မောင်းနှင်လာတဲ့လော်ရီထရက်ကားကြီးတစ်စီးကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း85ယောက်တေဆုံးပြီးတော့ဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့တယ်လို့ပြင်သစ်ရုတ်တံတင်းနေကိုကိုးကားပြီးတော့အနောက်နိုင်ငံသတင်းဌာနတွေကဖော်ပြကြပါတယ်ထရက်ကားဟာလူအုပ်ထဲကိုခတ်ဝဲဝဲထိရောက်အောင်တိုက်သွားခဲ့တယ်လို့တာဝန်ရှိသူတဦးက BMF ရုတ်တံဌာနကိုပြောဆိုတဲ့အကြောင်းရိုက်တာသတင်းဌာနကကူးကားပြီးတော့ဖော်ပြခဲ့ပါတယ်ထရက်ကားမောင်းသူကိုလုံခြုံရေးတာဝန်ရှိသူတွေကပစ်တက်လိုက်တယ်လို့ပြင်သစ်ရုတ်တံသတင်းဌာနကပြောပါတယ်ဒီဖြစ်ဟာအကြမ်းဖက်လုပ်ရဖြစ်တယ်လို့အာနာဘန်နီကချက်ချင်းမကြေညာသေးပေမဲ့မျက်မြင်သက်တေတွေကတော့ဒါဟာတမင်တကာတိုက်ပြီးတော့တတ်တာဖြစ်တဲ့အကြောင်းလို့ပြောဆိုကြပါတယ်လူများတွာလာနေလို့ရင်ဝင်ခွင့်ပိတ်ထားတဲ့လမ်းထဲကိုထရက်ကားမောင်းသမားဟာအချိန်မြင့်ပြီးတော့ zigzag မောင်းနှင်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ထရက်ကားပေါ်မှာလည်းလက်နက်နဲ့ဖောက်ခွဲပစ္စည်းတွေတွေ့ရှိခဲ့တယ်လို့ရဲကပြောပါတယ်ပြင်သစ်သမ္မတဖန်ဆွာဟော်လန်ကအရေးပေါ်အစည်းအဝေးတက်ကိုခေါ်ယူခဲ့ပါတယ်ဒီတိုက်ခိုက်မှုသာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်ခဲ့တယ်ဆိုရင်ပြည်ထောင်နိုင်ငံအတွင်းမနစ်ကစပြီးတော့အကြမ်းဖက်တိုက်ခိုက်မှုကြီး၃ချိန်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်